အခြေခံလောက်ကလာစာနဲ့အချိန်ပိုကြေးအပါအဝင်ဆက်ယုံလုပ်သားတွေရဲ့ခံစားခွင့်တွေကိုမပေးလိုကြတဲ့အတွက်ရန်ကုန်တိုင်းစံပူဇုံတွေကလုပ်ငန်းရှင်အများစုဟာအမြဲတမ်းဝင်တန်းတွေနေရာမှာအချိန်ပိုင်းနေစားအလုပ်တမားတွေပဲလောက်ကလာစာနဲ့နဲ့အစားထိုးခန့်လာကြပါတယ်ဒီတော့အတွင်းမှာလည်းအလုတ်သမားတွေရဲ့ရပိုင်ခွင့်နဲ့ပတ်သက်ပြီးတော့အလုတ်ရှင်အလုတ်သမားအငင်းပွားမှုတွေကအတော်များလာတယ်လို့အလုတ်သမားတမကတွေကပြောဆိုပါတယ်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့ကိုရဲမွန်ကဆက်ပြောပြပါလိမ့်မယ
်မြန်မာနိုင်ငံရဲ့လက်ရှိအခြေအနေဟာစက်မှုဇုံလုပ်ငန်းရှင်တချို့အတွက်အလုတ်သမားအခွင့်အရေးကိုလက်လူရှုပြီးဥပဒေမဲ့လုပ်ရက်တွေကိုပေါ်ပေါ်တင်တင်ချိုးဖောက်ခွင့်ရနေတဲ့အခြေအနေဖြစ်တယ်လို့အလုတ်သမားတမကတွေကပြောပါတယ်အလုတ်သမားတွေကသူတို့ရာသီနဲ့အခွင့်အရေးတွေကိုဆန္ဒပြတောင်းဆိုတဲ့အခါမှာတော့သူတို့ကိုအလုတ်ကဖြုတ်ပစ်ပြီးလွတ်လပ်သွားတဲ့နေရာတွေမှာစာချုပ်စာတမ်းမလိုတဲ့နေစားအလုတ်သမားတွေကိုအခကျင်းဝင်နည်းနည်းနဲ့အစားထိုးခန့်လိုက်ကြပါတယ်။ဒါကရန်ကုန်တိုင်းကစက်မှုဇုံတွေမှာလက်ရှိကြုံနေရတဲ့ပြဿနာတွေဖြစ်တယ်လို့မြန်မာနိုင်ငံအထွေထွေအလုတ်သမားတမက္ကများ FGWM ရဲ့ဥက္ကဋ္ဌဒေါ်မိုးသဏ္ဍာန်မြင့်က VOA ကိုပြောပါတယ်။အ
စိုးရကပါမနေဝင်တန်းတွေကိုဖြုတ်ချပြီးတော့ဒီနေစားပေါ့နော်ဥပဒေကျွန်တော်ဒီဘောကောင်းနဲ့ခေါ်ခိုင်းကြရတယ်ပေါ့နော်ကာမင်းနေကြည့်လို့ရှိရင်ဒီကောင်ကလည်းကပေးရမယ်အခြားတော့အထူးခံစားချက်လေးပေးရမယ်ပေါ့နော်အဲ့တော့သူတို့ကကာမင်းနေတပားလေးအကြောင်းမျိုးကြားပြီးတော့ဥပဒေနဲ့ချက်ကြီးမပေးရဖြုတ်တာမျိုးတွေရှိတယ်လို့သိမြင်ပြီးဖြောက်အောင်လုပ်တဲ့ပုံစံမျိုးတွေရှိပြီးတော့အဲ့ဒီလုပ်သမားတွေကနေစားဖြစ်ပြန်လို့ဝင်ရောက်လာတဲ့ပုံစံမျိုးကဒီဘောကောင်းနဲ့ခိုင်းကြလို့ခိုင်းတယ်ဖြုတ်ချင်လို့ဖြုတ်တယ်ဒီလိုအခြေအနေမျိုးကမှဒီလုပ်သမားအများစုကြုံတွေ့ခံစားနေရတယ်ပေါ့နော်
နေစားအလုတ်သမားကိုအထယ်ကျုပ်ဆက်ယုံတွေမှာအစားထိုးခန့်လာတဲ့အလေးအထကိုစက်မှုဇုံဆက်ယုံအများစုကကျင့်သုံးနေကြတာပါဒီနည်းနဲ့အလုတ်သမားတွေရဲ့လှုပ်အားကိုအမျက်ထုတ်ဖို့ကြိုးစားလာကြတယ်လို့သွေးစည်းညင်ညွတ်သောသမက္ကများအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌက VOA ကိုပြောပါတယ
်ရှိပီတာမဲမှာလည်းအဲ့လိုပဲရှင်ဘာလို့ဆိုတော့အဲ့ကန်ဖိုက်လို့ပြောမလားဘယ်လိုပြောမလဲဟိုမြေစားလို့ပြောမလားအဲ့လိုဝင်နေနေရတာတော့သူကဖြုတ်ပလိုက်နေနောက်ပိုင်းကြက်တနာမဖြစ်ဘူးကြောက်ကြီးတွေမျက်နှာကြီးတွေလည်းပေးပြမလို့ကဟိုนี่เนี่ยตีอ่ะโอ้ทีนี้จะตะลาวอยู่ทีหาจะตะลาวอยู่เอาลูกไปได้ขาจ้าก็โหฝ่ามินิဝင်ในนี่คือตัวปู่พี่แล้วโหลงวันที่โชว์ปู่ยาไอ้หนูดูนี่ตัวก็เหมือนอ้งฉะล่ะด้วย
အနာသိမ်းပြီးနောက်ပိုင်းမှာနိုင်ငံတကာရဲ့ဖိအားတွေကြောင့်မြန်မာနိုင်ငံကထွက်သွားတဲ့ပြည်ပကုမ္ပဏီကြီး25ခုလောက်ရှိပါတယ်။အထည်ချုပ်လုပ်ငန်းတချို့လည်းကုန်ကျမ်းမရတာ၊လုံခြုံရေးစိုးရိမ်ရတာတွေကြောင့်ပိတ်လိုက်ရတာတွေလည်းရှိပါတယ်။ဒါပေမဲ့စစ်ကောင်စီလက်ထက်မှာနိုင်ငံခြားယင်းနှိမ့်နှံမှုရဲ့83ရာဂိုင်နှုံးကျော်ကတရုတ်ဖြစ်လာတယ်လို့ ISP မြန်မာရဲ့မကြသေးခင်ကစစ်တမ်းတစ်ခုမှဖော်ပြထားပါတယ်။စစ်ကောင်စီဘက်ကလည်းပြည်ပယင်းနှိမ့်နှံမှုတွေပြန်ပြီးတိုးတက်လာတယ်ဆိုတာကိုသတင်းထုတ်ပြန်ချက်တချို့မှဖော်ပြထားပါတယ်။ပြည်တွင်းအခြေအနေတွေကြောင့်မြန်မာပြည်ထဲကထွက်သွားတဲ့နိုင်ငံဆောင်ကအထည်ချုပ်လုပ်ငန်းတွေကိုတရုတ်လုပ်ငန်းရှင်တွေကပြန်ဝယ်လိုက်တာကြောင့်အထည်ချုပ်လုပ်ငန်းကပြန်လည်ပတ်လာတယ်လို့အလုသမားအရေးလုံနေသူတွေကပြောပါတယ်။ဒါပေမဲ့အလုသမားအခွင့်အရေးချိုးဖောက်ခံရတာတွေနဲ့နင့်နာမှုတွေကတော့အရင်ကထက်ပိုများလာတယ်လို့ပြောပါတယ်။လက်ရှိမှာလည်းအထည်ချုပ်လုပ်ငန်းအများစုမှာတရုတ်နဲ့ကိုရီးယားလုပ်ငန်းရှင်တွေကနေရာယူထားပါတယ်။အလုရှင်အလုသမားအငင်းပွားမှုအများဆုံးကြုံနေရတဲ့စက်ယုံတွေကလည်းတရုတ်လုပ်ငန်းရှင်ပိုင်တဲ့စက်ယုံတွေများတယ်လို့ဒေါ်မိုးစန္ဒမြင့်ကအခုလိုပြောပါဗျာ
။ကျမတို့အဖွဲ့ချုပ်ဟာရှိနေတယ်ဒီအဖွဲ့ဝင်စက်ယုံတွေမှာတော့ဒီ order တွေရဲ့အခြေအနေကပုံမှန်မရှိဘူးပြတ်လက်သွားတာမျိုးလည်းရှိတယ်လို့ order ရဲ့ဒီနောက်ဆုံးလက်ကျန်တွေကိုဖြတ်နေတဲ့အတွက်ဟိုဒီအစမတန်ခေါ်ပြီးတော့လေတက်နေတာမျိုးတွေလည်းရှိတယ်ပေါ့နော်။ရခိုင်ကာလအခြေအနေမျိုးနဲ့တော့စက်ယုံတော်များများမှာ order ပုံမှန်လက်တက်နေတဲ့အခြေအနေမျိုးကကျမတို့သတိရအောင
်စစ်ကောင်စီအာဏာယူပြီးတဲ့နောက်မှာအလုသမားတမက္ကတွေကိုတရားမဝင်အဖွဲ့အစည်းတွေအဖြစ်ကြီးညာလိုက်တဲ့အတွက်အခုလိုအချိန်မှာအလုသမားတွေကိုအကာအကွယ်ပေးမဲ့အဖွဲ့အစည်းကမရှိတော့ပါဘူးကဲယောဂါနဲ့အာဏာသိမ်းမှုကြောင့်ပြည်တွင်းမှာအလုအကင်ပေါင်း2သိန်းနီးပါးလောက်ဆုံးရှုံးခဲ့တယ်လို့ ILO ရဲ့အစီရင်ခံစာတစ်ခုမှဖော်ပြထားပါဗျာအဲ့ဒီအထက်မှာအထည်ချုပ်လုပ်ငန်းတွေနဲ့ခီးသွွားလုပ်ငန်းကပိုပြီးတော့ထိခိုက်ခဲ့တာပါအလုတ်ကင်ဆုံးရှုံးရသူတွေထဲမှာအမျိုးသမီးဥယေကအမျိုးသားဥယေထက်ပိုများပါတယ်။အလုတ်လက်မဲ့ရဲ့နောက်ဆက်တွဲကစာဝတ်နေရေးကျက်သေးတဲ့ပြဿနာတွေအပြင်နောက်ဆက်တွဲကိစ္စတွေကိုပါတက်ရောက်နိုင်တယ်လို့အလုတ်သမားအရေးကူညီဆောင်ရွက်နေသူတွေကခန့်မှန်းထားကြပါတယ်ခင်ဗျာ။